အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြတတ်တာအတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကနေပြောကျိုးစုနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်လေးကတော့လူငယ်လူရွယ်တွေရဲ့ဘဝအတ္တတာအတွက်အတုဇာကောင်းတဲ့အကြောင်းအရာလေးတွေဘဝပန်းနိုင်ကိုဘယ်လိုခြိတက်ရမလဲဆိုတဲ့ကောင်းတဲ့လမ်းညွှန်လေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးဖြစ်ပါတယ်လူငယ်လူရွယ်တွေကိုအဓိကဥတည်ပြီးတော့စီစဉ်တင်ဆက်ပါတယ်လူငယ်တွေကအနာဂတ်ရဲ့ခေါင်းဆောင်ကောင်းတွေဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ကလူငယ်တွေကိုဥတည်ပြီးတဲ့အခါမှာဒီစီစဉ်လေးကိုကြိုးစားပြီးတော့တင်ဆက်ပေးရခြင်းဖြစ်ပါတယ်လူငယ်လူရဲ့အသက်အရွယ်မှာမိမိရဲ့ဘဝကိုမိမိအကောင်းဆုံးတည်ဆောက်နိုင်မယ်ဆိုလို့ရှိရင်အဲ့ဒီလူငယ်ဟာတဖြည်းနဲ့သူ့ရဲ့ဘဝတတကြီးရင်းလာပြီးတော့နော်တာဝန်ယူမှုတွေကြီးလာတဲ့အခါမှာလဲမိသားစုအတွက်ပဲဖြစ်ဖြစ်မိမိရဲ့လုပ်ငန်းခွင်မှာပဲဖြစ်ဖြစ်ယာရုကြီးလာတာနဲ့အမျှကောင်းတဲ့တာဝန်တွေကိုကောင်းကောင်းမွန်မွန်နဲ့ခြေပုံစံထမ်းဆောင်နိုင်တဲ့လူငယ်တစ်ယောက်ဖြစ်လာတယ်ဆိုတာဒီနေ့ကဘာပေါ်မှာငင်းလို့မရနိုင်တဲ့အမှန်တရားဖြစ်ပါတယ်ဒါကြောင့်မလို့လူငယ်လူရွယ်ဖြစ်နေတဲ့အသက်အရွယ်မှာကျွန်တော်တို့ရဲ့ဘဝကိုကျွန်တော်တို့အကောင်းဆုံးတည်ဆောက်ခြင်းဟာအနာဂတ်အတွက်စိတ်ချခြင်းဖြစ်ပါတယ်အနာဂတ်ပန်းနိုင်ကိုရောက်ရှိခြင်းလည်းဖြစ်ပါတယ်လို့ဒီနေ့သဘောပေါက်နားလည်ထားဖို့ရန်အတွက်အရေးကြီးပါတယ်ဒီတစ်ခေါက်လူငယ်တွေအတွက်ကျွန်တော်ပြောပြခြင်းအကောင်းရှင်လေးကတော့ဆိုကရတီကိုရှာဖွေခြင်းလို့ခေါင်းစဉ်တက်လိုက်လို့ရပါတယ်ဆိုကရတီရဲ့အကြောင်းကိုကျွန်တော်ပြောပြမှာဖြစ်ပါတယ်ဂရိသမိုင်းမှာအင်မတန်ထင်ပေါ်ကျော်ကြားတဲ့အတွေ့အခေါ်ပညာရှင်တယောက်ပြောပါဆိုလို့ရှိရင်တော့ကျွန်တော်တို့အကြမ်းမြင်ဆိုကရတီလို့ပြောလို့ရပါတယ်ဆိုကရတီဟာဂရိအတွေ့အခေါ်သမိုင်းကမ္ဘာအတွေ့အခေါ်သမိုင်းမှာဥဆောင်ဥရပြုတ်ခဲ့တဲ့တကယ်ဒိဋ္ဌိကျဲဟိုအတွေ့အခေါ်ဆရာကြီးဖြစ်ပါတယ်သူကလူတွေရဲ့ဘဝတွေကိုတွေးတောသုံးသပ်ပြီးတော့လမ်းမှန်ကိုပြုပြင်ပေးခဲ့တဲ့စစ်မှန်တဲ့အတွေ့တွေကိုဖော်ထုတ်ပေးခဲ့တဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်လည်းမမှားဘူးလို့ပြောရမှာဖြစ်ပါတယ်အဲ့တော့ဒီနေ့ကျတော့လူတယောက်ကသောခရတီနဲ့တွေ့ကျင်တယ်တဲ့။ဘာဖြစ်လို့ဆိုသူ့ဘဝအတတ်တာအတွက်ကောင်းတဲ့လမ်းညွှန်မှုတစ်ခုကိုသောခရတီနဲ့တွေ့ပြီးတဲ့အခါမှာသူရယူကျင်တယ်လို့သူဆန္ဒပြင်းပြရှိတယ်။ဆိုတော့သူကသောခရတီနေတဲ့အေသင်မြို့ကြီးစီကိုသူကတွားတယ်။တွားပြီးတော့သောခရတီကိုတွားရှာတယ်။အေသင်မြို့ရောက်တဲ့အခါကျတော့သူစဉ်းစားတယ်အေသင်မြို့ကြီးကလည်းအကြီးပေါ့နော်။သောခရတီကိုသူဘယ်နှသွားရှာမလဲပေါ့။တော်တော်မြို့ကြီးကြီးမှာဆိုတော့တော်တော်ရှာခတ်မယ်။အဲ့လိုစဉ်းစားပြီးတော့ဒါနဲ့သူနောက်ဆုံးအကြံတစ်ခုရတယ်။ငါတဲ့လမ်းမှာတွေ့တဲ့လူတွေမေးမှန်ကွာတယ်။ဆိုကရတီဆိုတာအေသင်မြို့မှာနာမည်ကြီးတဲ့ပုဂ္ဂိုလ်ကြီးပဲတဲ့သူ့နေရာကိုတော့လူတိုင်းသိမှာပေါ့သူအဲ့လိုစဉ်းစားပြီးတော့အဲလူတွေကိုသူမေးပြီးတော့သွားမယ်ဆိုပြီးတော့စဉ်းစားဆိုတော့အဲ့နဲ့သူကလမ်းလျှောက်လာရင်လည်းအဲလမ်းမှာတွေ့တဲ့လူတယောက်မေးလိုက်တယ်ကျွန်တော်ဆိုကရတီရဲ့အိမ်ရှာနေတာပါတဲ့ဆိုအဲ့လိုကသူ့ကိုတစ်ချက်ကြည့်လိုက်တယ်ကြည့်လိုက်ပြီးတဲ့အခါမှာဒီလမ်းကြားလေးတဲ့ကိုဝင်သွားလိုက်တဲ့နောက်သုံးအိမ်မြောက်ဆိုလို့ရှိရင်အဲဆိုကရတီရဲ့အိမ်ပဲဟာဟာသူတားကျေးဇူးတင်သွားတယ်နောက်သူပထမဆုံးမေးလိုက်တဲ့တွေ့လိုက်တဲ့ပုဂ္ဂိုလ်ကသူ့ကိုဆိုကရတီရဲ့အိမ်ကိုတခါတည်းလမ်းညွန်ပေးလိုက်တယ်ဆိုတန်းရောက်သွားသူအများကြီးဟိုကွေ့ပက်ပြီးရှောက်သွားစရာမလိုတော့ဟာကျေးဇူးတင်တယ်ဗျာတဲ့ခမားလို့ကုညီတက်တဲ့လူမျိုးတော့တိတ်ကျေးဇူးတင်တာပဲကျွန်တော်သွားပါအောင်မယ်နော်ဆိုပျော်ပြီးတော့နော်သူ့ကိုလမ်းညွန်ပေးတဲ့ပုဂ္ဂိုလ်ကျေးဇူးစကားတွေခက်တုတ်တုတ်ပြောပြီးတော့သူတခါတည်းအဲ့လမ်းကြားထဲဝင်ပြီးတော့နော်တအိမ်အိမ်သုံးအိမ်အမှန်တခါတည်းကြော်ပြီးတော့ဆိုကရတီအိမ်ကိုသူတွေ့ဝင်သွားတာဆိုကရတီအိမ်လာတယ်အမှအမျိုးသမီးတယောက်ထွက်လာဟုတ်ပါတယ်တဲ့အကျွန်တော်လည်းဆိုကရတီနဲ့တွေ့ကျင်လို့ပါတယ်အပြင်သွားပါတယ်တဲ့မရှိပါဘူးတဲ့ဒါမဲ့ပြန်လာပါလိမ့်မယ်တဲ့အတွေ့ကျင်တယ်ဆိုလို့ရှိရင်တော့သူနဲ့စောင့်သွားပါတယ်အဲ့ဒါအရန်စိတ်လှုပ်ရှားတယ်ဘာလို့ဆိုတော့အင်မတန်နာမည်ကြီးတဲ့เนาะအတွေ့အခေါ်ပညာရှင်เนาะပြီးတော့သူ့ဘဝရဲ့အနာဂတ်အတွက်ကောင်းတဲ့လမ်းညွှန်မှုတစ်ခုကိုလည်းဆိုကရတီနဲ့တွေ့လို့ရှိရင်ရမယ်ဆိုပြီးသူကအကြီးကျယ်မျှော်လင့်ထားတဲ့အခါကျတော့ဟာစိတ်လှုပ်ရှားမှုအပြည့်နဲ့ဆိုကရတီပြန်လာတော့အိမ်မှာထိုင်ဆောင်သူမျက်စိရောမှာစဉ်းစားနေဆိုကရတီကဘယ်လိုပုံစံမျိုးဖြစ်မလဲအတွေ့အခေါ်ပညာရှင်ဆိုတော့เนาะအသက်ခက်ကြီးကြီးရင်းကျက်တဲ့ပုံစံနဲ့ဟလားခြေလမ်းလျှောက်ရင်းဖြည်းဖြည်းလျှောက်ဟလားဒါမှမဟုတ်လို့ချင်းလဲမိုးဆွေမှုအရှိရင်းနဲ့လားပွေုံဖဖားကြီးနဲ့လားမျိုးမျိုးသူစဉ်းစားတယ်စဉ်းစားရင်းစဉ်းစားရင်းစဉ်းစားရင်းနဲ့အဲ့လိုเนาะအချိန်နေကုံမမ်းမသိကုံသွားတဲ့အခါမှာလူတယောက်ပြန်ဝင်လာသူလှမ်းပြီးတော့ကြည့်လိုက်အမှန်တကယ်သူ့ကိုကျိုးစိုးဧကနာအမျိုးသမီးပြောအဲ့ဒါဆိုကရတီပြန်လာပြီတဲ့ဒါဆိုကရတီပဲဆိုသူတေးချာကြည့်လိုက်တယ်အိမ်ထဲကိုပြန်ဝင်လာတဲ့ပုဂ္ဂိုလ်ဟာသူလမ်းထိပ်မှာတွေ့ခဲ့ပြီးတော့ဆိုကရတီအိမ်ဘမလဲလို့မေးတော့သူ့ကိုဖြေခဲ့တဲ့ပုဂ္ဂိုလ်ဖြစ်နေဟာသူအံ့ဩပါတယ်ကျွန်တော်တဲ့ဆိုကရတီအိမ်ဘမလဲလို့မေးတာခမည်းကိုမေးခဲ့တာမှလားတဲ့အဲ့ဒီပုဂ္ဂိုလ်ဟုတ်တယ်တဲ့ အဲ့ဒါခမရကျွန်တော်လမ်းညွှန်ပေးခဲ့တာမှတ်လားတဲ့ဟုတ်တယ်တဲ့ဒါဆိုခမရကဆော့ခရက်တီလားတဲ့ဟုတ်တယ်တဲ့ဟာခမရဗျာတဲ့တော်တော်ဆိုးတာပဲတဲ့ကျွန်တော်မေးတဲ့အချိန်မှာငါဆော့ခရက်တီလို့ပြောလိုက်ပြီးပြီလေတဲ့ကျွန်တော်ခမရကိုတွေ့ကျင်လွန်းလို့နော်ဟိုးအနေနဲ့အရရက်ကနေပြောကျွန်တော်တကူးတကားဒီကိုလာတွေ့တာအဲ့နဲ့ဆော့ခရက်တီကအဲ့ဒီပုတ်ကူတေချာကြည့်ပြီးတော့စကားတစ်ခုပြောလိုက်ခမရကျွန်တော်ရှာတာမဟုတ်ဘူးလေတဲ့ခမရဆော့ခရက်တီရဲ့အိမ်ကိုရှာတာပဲတဲ့အဲ့တော့ကျွန်တော်ကဆော့ခရက်တီရဲ့အိမ်ကိုကျွန်တော်လမ်းညွှန်ပေးလိုက်တယ်ခမရကကျွန်တော်ဆော့ခရက်တီနဲ့တွေ့ချင်ပါတယ်လို့ပြောရင်ကျွန်တော်ဆော့ခရက်တီပါကျွန်တော်နဲ့တွေ့လို့ရပါတယ်လို့ကျွန်တော်ပြောလိုက်မှာပေါ့ဟာအဲ့ဒီမှာဒီပုတ်ကူကအင်မတန်သူ့ခေါင်းထဲမှာအတိတ်တရားတစ်ခုရောက်ဆော့ခရက်တီကဆက်ပြောလောကထဲမှာတဲ့ကျွန်တော်တို့လူသားတွေရဲ့မတိမတာဘာမှမဟုတ်ဘူးလို့ထင်ရတဲ့ကြီးမားတဲ့ပြဿနာအဲ့ဒီပြဿနာပဲကျွန်တော်တို့လုံမဲ့အလုပ်တစ်ခုကိုကျွန်တော်တို့ဘယ်တော့မှတိတိကျကျကျွန်တော်တို့လုပ်ဖို့ရန်အတွက်အင်မတန်အားနေကြတယ်ထုံလန်းစင်လာနောက်ကိုပဲအလွယ်တကူလူများကြီးဒီလိုပြောခဲ့လို့ဒီလိုပြောခဲ့မယ်လူများကြီးဒီလိုလုပ်ခဲ့လို့ဒီလိုလုပ်ခဲ့မယ်ဆိုရစားပဲကိုဖြစ်ချင်တာကိုလုပ်ချင်တာကိုတိတိကျကျနဲ့ရောက်အောင်မသွားနိုင်တဲ့အတွက်ဘဝအတ္တတာလာကုန်သွားတယ်တဲ့နော်ကိုဖြစ်ချင်တာမဖြစ်လိုက်ရဘူးကိုလုတ်ချင်တာမလုတ်လိုက်ရဘူးဆိုရောအဲ့ဒီပုဂ္ဂိုလ်တခါတည်းပဲဒီအတွေးခေါ်ပညာရှင်ကစိုးမအော်လာပေးလိုက်တယ်အဲ့ဒီအဖြစ်ပြက်ကလေးပါဆော့ခရက်တီကိုရှာဖွေတာသူဟာဆော့ခရက်တီကိုကိုယ်တိုင်တွေ့ရတာနဲ့ဆော့ခရက်တီအိမ်ဘာမှလဲလို့မေးတော့ဆော့ခရက်တီကိုယ်တိုင်ဟိုအိမ်မဲလို့ညွန်ပြီးတော့အပြင်ကိုထွက်သွားတယ်နော်သူအိမ်မှာအကြာကြီးစောင့်ပြီးတော့မှသူမေးခဲ့တဲ့လူဟာဆော့ခရက်တီကိုယ်တိုင်ဖြစ်ပြီးတော့ပြန်လာတဲ့အခါမှာဒီအဖြစ်ပြက်ကလေးကိုအဲကျွန်တော်ဒီနေ့စဉ်းစားပြီးတော့ကျွန်တော်ရဲ့ဘဝတတ်တာအတွက်အတွေးအစ်တွေကိုကျွန်တော်တွေးပြီးတော့ယူရအောင်။ဒါမှမဟုတ်ဒီနေ့ကျွန်တော်ပြောတဲ့ခေါင်းစဉ်လေးကိုဆော့ခရက်တီကိုရှာဖွေခြင်းလို့ကျွန်တော်အဲခေါင်းစဉ်ပေးထားပါတယ်။ဆိုတော့ကျွန်တော်တို့လူငယ်လူရွယ်တွေဘောအတက်တာမှာပြန်ပြီးတော့ကျွန်တော်တို့သုံးသက်ကြည့်အောင်များ။ဟာလာကျွန်တော်တို့ငယ်တဲ့အချိန်မှာလူဆိုတာအိမ်မက်တွေများတယ်။ဖြစ်ချင်တာတွေများတယ်၊လှုပ်ချင်တာတွေများတယ်။နော်အဲ့ဒီလှုပ်ချင်တာဖြစ်ချင်တာဟိုအောင်လဲလှုပ်ချင်တယ်၊ဒီအောင်လဲလှုပ်ချင်တယ်။ကြိုးစားပြီးတော့ကိုဖြစ်ချင်တာတွေကိုဟိုဆက်ဆက်ဒီဆက်ဆက်လှုပ်နေတဲ့လူလည်းရှိတယ်။အဲ့တော့လောကမှာအင်မတန်အောင်မြင်ကြောကြားွားတယ်ထွန်းပေါက်သွားတယ်ထူးချွန်သွားတယ်ဟလားသူ့နယ်ပယ်တီးတီးမှာထူးချွန်သွားတဲ့လူတွေကိုပြန်ပြီးကြည့်လိုက်သူတို့ရကိုလှုပ်ချင်တဲ့အလုပ်ကိုပဲဒီဇိုင်းမတ်မတ်လှုပ်ခဲ့တဲ့အတွက်ကြောင့်မို့လို့ထူးချွန်အောင်မြင်သွားကြတာရဲ့ဆိုတာကျွန်တော်တို့အဲငင်းလို့မရနိုင်အောင်အဲတွေ့နေရပါတယ်ဒါဟာဒီနေ့ကျွန်တော်တို့အရောက်စီတိုင်းကိုဆော့ခရက်တီတင်ပေးနေတဲ့သဘောတရားပဲဖြစ်ပါတယ်ဆော့ခရက်တီကကျွန်တော်တို့ပါရှာဆော့ခရက်တီနဲ့တွေ့ကျင်ဆော့ခရက်တီနဲ့တွေ့ကျင်တယ်လို့ပဲပြောပါရတယ်ဆော့ခရက်တီအိမ်ကိုရှာနေလို့မပြောပါနဲ့လူငယ်လူရဲတွေအထူးသဖြင့်ဒီကနေ့လူငယ်လူရဲတွေကကျွန်တော်တို့အသက်ရှင်နေရတာအင်မတန်မီဒီယာတွေများတဲ့လောကထဲမှာအသက်ရှင်နေရပါတယ်ကျွန်တော်တို့နားတွေတဲကိုအကြောင်းအရာပေါင်းများစွာကကျွန်တော်တို့လာပြီးအဲ့တော့တချို့အရေးချင်းရှိတဲ့လူငယ်လေးတွေတွေ့ခဲ့ဘူးပါတယ်သူတို့မှအရေးချင်းရှိတယ်ဟိုဟာလေးလှုပ်ရင်လည်းဖြစ်တယ်ဒီဟာလေးလှုပ်ရင်လည်းဖြစ်တယ်အဲ့တော့ဟိုဟာလေးလှုပ်ရင်လည်းနည်းနည်းပါးပါးဖြစ်တယ်ဒီဟာလေးလှုပ်ရင်လည်းနည်းနည်းပါးပါးဖြစ်တဲ့အတွက်ကြောင့်သူတို့ရဟိုဟာနည်းနည်းနည်းနည်းဒီဟာနည်းနည်းနည်းနည်းဟိုဟာနည်းနည်းနည်းနည်းဒီဟာနည်းနည်းဘာမဲ့ဘယ်တစ်ခုမှမှသူတို့ဒီဇိုင်းမတ်မတ်နဲ့ထူးချွန်လာတယ်ဆိုတော့မတွေ့အောင်အဲ့တော့သူတို့ရဲ့ပြဿနာဟာတစ်ခုခုစူးစူးဆိုက်ဆိုက်နဲ့ဒီတစ်ခုကိုငါဖြစ်အောင်လုပ်မယ်ဟေ့ဆိုတဲ့စိတ်ဓာတ်နဲ့အဲ့ဒီဟာကိုပဲအံသွားကြိတ်ခဲပြီးတော့တော့စုတ်တိုင်ပြီးတဲ့အခါမှာငါရအောင်လုပ်မယ်ဟေ့ဆိုတဲ့ဆိုပြီးတော့တစ်ခါစူးစမ်းပြီးတော့အကောင့်တွေပေါ်ဖို့လိုအပ်နေတယ်ဆိုတော့ဒီနေရာမှာတွေ့ရတယ်။ဒါကြောင့်မို့ဒီနေ့နုပြတတ္တာအတုဇာကဏ္ဍအစီအစဉ်ကိုနားထောင်နေတဲ့လူငယ်တွေအတွက်ဒီနေ့ဆော့ခရက်တီရဲ့စကားလေးကိုကျွန်တော်လက်ဆောင်ပါလိုက်ချင်ပါတယ်။ဆော့ခရက်တီကိုရှာမယ်ဆိုလို့ရှိရင်ဆော့ခရက်တီကိုပဲရှာပါ။ဆော့ခရက်တီရဲ့အိမ်ဘာမှလဲလို့သွားမင်းကျွန်တော်တို့လဲလဲလဲလိုက်နေပါမယ်။ဒါကြောင့်မို့လို့ကျွန်တော်တို့ရဲ့ဘဝတတ္တာကိုဘာဖြစ်ချင်လဲ။ကိုဖြစ်ချင်တဲ့အရာဒါဆိုလို့ရှိရင်ကျွန်တော်အဲ့ဒီအရာကိုပဲကျွန်တော်တို့ဥတည်ပြီးကျွန်တော်တို့ကြံတဲ့ဟာတွေကိုမိပြောင်းလှုပ်လို့ကောင်းတဲ့ဟာတွေပျော်ဖို့ကောင်းတဲ့ဟာတွေကျွန်တော်တို့သဘောချဖို့ကောင်းတဲ့ဟာတွေရှိမယ်အများကြီးဒါမဲ့ဆရာဝန်ဖြစ်ချင်တဲ့လူတယောက်ဟာကျွန်တော်တို့စာအုပ်ပဲကြိုးစားရမယ်9တန်း8တန်း9တန်း10တန်းကျွန်တော်တို့ရဲ့စိတ်မှာစာပဲဖြစ်နေရမယ်မင်းတချင်းလဲဆိုတဲ့သားပဲတချင်းလေးလာဆူလိုက်ပါအောင်လို့လူများကပြောလို့တချင်းပြိုင်ပဲပေါဝင်လိုက်အဲ့ဒီ10တန်းသမားဘလို့မှဆရာဝန်မဖြစ်နိုင်တော့အဲ့တော့ကိုဟာဘာကိုဖြစ်ချင်လဲဖြစ်ချင်တဲ့အရာအတွက်ဆိုရင်ကျွန်တော်ကြံတဲ့ဟာတွေတည်တည်ကြဖယ်ပြီးတော့ငါဖြစ်ချင်တာဆရာဝန်ပဲဒါကြောင့်မလို့ငါစာကြက်ကမယ်တချင်းနားထောင်တဲ့ကိစ္စအဲ့ဒီဂီတာတီးတဲ့ကိစ္စတွေစောက်ဖတ်တဲ့ကိစ္စတွေခဏလျှော့မယ်ဟေးအဲ့ဒီဆရာဝန်ဖြစ်ဖို့အတွက်ငါစာကြက်တဲ့အလုပ်ကိုပဲငါဥတီပြီးတော့စူးစမ်းပြီးတော့ဖိလုပ်မယ်ဟေးဆိုပြီးတော့အဲစူးစမ်းဖို့ရန်အတွက်အရေးကြီးပါတယ်ဒါကြောင့်မလို့ဒီနေ့နုပြူအတ္တတာတုဇာကဏ္ဍကိုနားထောင်နေကြတဲ့လူငယ်လူရွယ်အယောက်စီတိုင်းအတွက်ဒီစကားလေးနဲ့ကျွန်တော်မေတ္တာလက်ဆောင်ပါလိုက်ချင်ပါတယ် မိမိတို့ရဲ့ဘဝအတ္တတမှာကိုဘာဖြစ်ခြင်းလဲကိုဘာဖြစ်ဖို့ရည်မှန်းထားတယ်လဲအဲ့ဒီအရာပေါ်မှာစူးစူးဆိုက်ဆိုက်ဆွဲဆွဲမြဲမြဲနဲ့ဥတီပြီးတော့အဲ့ဒီပန်းနိုင်ကိုရောက်အောင်ရှောက်ရအောင်နားထဲကိုဝင်လာတဲ့အခြားသောကိစ္စတွေကိုအဲ့ဒီအချိန်မှာခဏမိထားပြီးတော့မိမိတို့ရဲ့ဘဝပန်းနိုင်ကိုအကောင်းဆုံးရှောက်လန်းနိုင်ကြတဲ့မိမိတို့ရည်မှန်းထားတဲ့ရည်ရွယ်ချက်ကိုပြည့်မီအောင်ဆွမ်းဆောင်နိုင်ကြတဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့အဲဆုတောင်းပေးရင်းနဲ့ပဲကျွန်တော်ဒီကနေ့အစီအစဉ်လေးကိုရှင်းသားလိုပါတယ်ကျွန်တော်ရဲ့နုပြတတဒုဇခဏအစီအစဉ်ကိုနားထောင်ပြီးတဲ့အတွက်နားဆင်သူပရိသတ်အရောက်စီတိုင်းကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်နာမည်ကတော့ဒီစာဖြစ်ပါတယ်နုပြတတဒုဇခဏရဲ့အစီအစဉ်တင်ဆက်သူဖြစ်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ